မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေအသစ်တရထောက်ပံ့ပေးသွားမယ်လို့ဗြိတိန်ကကြားသာပြည်နေမှာကြေညာပါတယ်။ဒီဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမေ့လျော့မထားကြဖို့လေကုလသမဂ္ဂဆွေးနွေးပွဲအတွင်းတခြားအလှူရှင်တွေကိုဗြိတိန်ကတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အပြင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့မကြာခဏသဘာဝဘေးရန်ဒီရနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အမေရိကန်ဒေါ်လာ63သန်းအကူအညီပေးဖို့ရထားတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီးဒိုမီနစ်ရက်ကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဗြိတိန်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေပူးတွဲကမကထပြုပြီးဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့ကျင်းပမယ်ရိုဟင်ဂျာအရေးအလူရှင်နိုင်ငံများနဲ့အဖွဲ့အစည်းများရဲ့ညီလာခံမတိုင်ခင်မှာပဲဗြိတိန်ကအကူအညီပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေကိုမျက်ကွယ်ပြုမထားကြဖို့နဲ့သူတို့ဘေးရန်တည်းရဲ့ကင်းကင်းနဲ့နေရင်းပြောင်းနိုင်မှုလိုအပ်တာတွေကိုဆောင်ရွက်သွားဖို့တိုက်တွန်းပါတယ်လို့ဝန်ကြီးရက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဖြစ်အမေရိကန်ဒေါ်လာ1ဘီလီယံကျော်ကို UNHCR ကတောင်းခံထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးသွားခဲ့တဲ့ဒုက္ခသည်8သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆစ်ဘဇားဒုက္ခသည်စခန်းတွေမှာခိုးလုံနေရပါတယ်။မြန်မာဆွေရကရိုဟင်ဂျာဆွေရဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။အခုလူတွေနဲ့ရမငွေပမာဏကဒုက္ခသည်တွေကိုကယ်တင်ရန်ရောက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းအထောက်ပံ့ဖြစ်လိမ့်မယ်လို့ဝန်ကြီးရက်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမြင့်တင်ရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအစိုးရတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ရိုဟင်ဂျာကလေးငယ်တွေပညာသင်ခွင့်အခွင့်အရေးတွေကိုလိလရှုမထားဖို့အတွက်တိုက်တွန်းကြဖို့လေလူ့အခွင့်အရေးဆောင်ကြီးအဖွဲ့ HRW ကဒီကနေ့ပြောပါရရှင်။